17ရက်6လ2005ခုနှစ်ကျွန်တော်တို့ဗိဓမာဒုတိယဆင့်ရုပ်ပိုင်းနဲ့ပတ်သက်ပြီးတော့ရူပသမုဋ္ဌာန်ခန္ဓာလေးကိုပြန်အကျေချက်သင်မှာဖြစ်ပါတယ်ရုပ်ပိုင်းမှာအပိုင်း5ပိုင်းရှိတဲ့အထက်ကနံပါတ်1ရူပသမုဋ္ဌေတရုပ်တို့ကိုအကျဉ်းအဖြစ်ဝေဖန်ခြင်းနံပါတ်2ရူပဝိပါကရုပ်တွေကိုအကျေအဖြစ်ဝေဖန်ခြင်းနံပါတ်3ရူပသမုဋ္ဌာန်ရုပ်တို့ရဲ့ဖြစ်ကြောင်းအားဖြင့်ဝေဖန်မယ်။နောက်တစ်ခုနံပါတ်4ကရူပကလာပရုပ်တို့ရဲ့ပေါင်းစပ်ဖွဲ့စည်းပုံ။အဲ့ဒီမှာရုပ်တို့ရဲ့ဖြစ်ကြောင်းဆိုတဲ့ရူပသမုဋ္ဌာန်ကိုကျမတို့ကပြန်လေ့လာတာဒီနောက်သင်မယ်ရူပပဝတိကမရုပ်တို့ရဲ့ဖြစ်စဉ်ချုပ်စဉ်တွေကိုသင်တဲ့အခါမှာတက်သွားဖို့နော်။ဒါကြောင့်ဘဝအစမှာကျမတို့ရဲ့ရုပ်တွေဒီဘယ်အချိန်ကစဖြစ်လဲဆိုရင်ပဋိသင်္ဍေအချိန်ကစဖြစ်တယ်။စာဖြစ်ခဲ့ပြီးတဲ့အခါမှာကျမတို့ဘယ်လောက်အထိဖြစ်သွားနိုင်တယ်လဲကျမတို့ရဲ့ဘဝမှာရုပ်တွေချုပ်သွားတယ်ဆိုတာနောက်ဆုံးချုပ်တာဒီလွယ်လွယ်ပြောရင်တော့တည်တဲ့စုတီအချိန်ပေါ့ဒါပေမဲ့တည်သွားတဲ့တိုင်အောင်တော်မှမချုပ်သေးဘဲနဲ့ဆက်ပြီးတော့ရှိနေကြတဲ့ရုပ်တွေလည်းရှိသေးတယ်ဒါကိုနားလည်စေဖို့ရုပ်တွေရဲ့ဖြစ်ကြောင်းတရား၄ပါးတည်းကနံပါတ်၁ကကံအကြောင်းတရားအဲ့တော့ကံအကြောင်းတရားမှာကံစိတ်ဥဒ္ဓဟာရတဲ့ကနံပါတ်1ကံကြောင်းတရားရကံဆိုတဲ့စကလုံးလေးတမ်းမှန်ပဲပြောမယ်ဆိုရင်ကံဆိုတာဒီကုသိုလ်အကုသိုလ်စေတနာမှန်တဲ့ရွေးကိုကံလို့ကျမတို့သုံးကြမယ်အဲ့တော့ကုသိုလ်အကုသိုလ်စေတနာမှန်တဲ့ရွေးကိုကံသုံးတယ်ဒါလေးကိုအရင်ဆုံးကျမစာချက်လို့လွှဲအောင်ရှင်းသွားပေးမယ်နော်ကုသိုလ်အကုသိုလ်စေတနာမှန်တဲ့ရွေးကိုကံလို့ခေါ်တဲ့အတွေ့အကြောင်းစေတနာဒီတာလင်ကံဆိုတဲ့နေရာမှာကုသိုလ်ဒီဘယ်လောက်ရှိသွားလဲဆိုရင်ကုသိုလ်စိတ်ဒီ22ပါးရှိမယ်အကုသိုလ်ဒီ12ပါးရှိမယ်ကံရကောက်ယူရတဲ့စေတနာပေါင်းဒီပေါင်းမယ်ဆိုလို့ရှိရင်33ပါးရှိမှာပေါ့အဲ့ဒီမှာအကုသိုလ်ကံ12ပါးအကုသိုလ်စေတနာ12ပါးဒီအကုသိုလ်ကံဖြစ်သွားမယ်ဒါကပြဿနာမရှိဘူးနောက်တစ်ခုကဒီမှာထပ်ပြီးတော့သိရမယ်ကုသိုလ်စေတနာ21လို့ပြောတဲ့အခါမှာကုသိုလ်စေတနာ21ကိုယူရင်ကာမကုသိုလ်က8ရှိမယ်ရူပကုသိုလ်က9ရှိမယ်အရူပကုသိုလ်သည်4ရှိပြီးတော့လောကုတ္တရာကုသိုလ်ဆိုတဲ့မက်ကုသိုလ်က4ပါရှိမယ်ပေါင်းလိုက်လို့ရှင်ကုသိုလ်စေတနာပေါင်းသည်ကုသိုလ်စိတ်21မှာရှင်တဲ့စေတနာသည်22ပါးပြန်ဖြစ်ပြီးထောင်မြင်နေခဲ့ရမယ်ဒီထိလိုက်နိုင်တယ်အဲ့ဒီမှာမှကျမတို့ကကံရိုးရိုးမဟုတ်တော့ဘဲနဲ့ဘုံဌာနတွေကိုဖြစ်စေတဲ့ကံလို့ပြောလိုက်တဲ့အခါကျတော့ကျမတို့ကဒီကံနေမှာပါကဌာနကံလို့ကျမတို့ယူလိုက်ပြီဒါဘုံမိုင်းမှာသင်ခဲ့တယ်ဘုံဌာနကိုဖြစ်စေတဲ့ကံလို့ပြောလို့ရှိရင်ဘုံဌာနတွေကိုဖြစ်စေတဲ့ကံထဲမှာဘာမပါတော့ဘူးလဲဆိုကာမကုသိုလ်ဆိုရင်ကာမတုဂတိ9ဘုံဌာနဖြစ်စေမယ်ဒါဘုံမိုင်းရူပကုသိုလ်ကံဆိုရင်ရူပ16ဘုံဌာနကိုရောက်စေနိုင်တယ်။အရူပကုသိုလ်4ပါးဆိုရင်အရူပ4ဘုံကိုဖြစ်စေနိုင်ပြီးတော့လောကုတ္တရာကုသိုလ်ဆိုတဲ့မက်ကုသိုလ်ကဘုံဌာနကိုမဖြစ်စေနိုင်တဲ့အတွက်ကြောင့်ရိုးရိုးကုသိုလ်အကုသိုလ်စေတနာတွေတဲကနေဘုံဌာနကိုဖြစ်စေတဲ့ကံလို့ခေါင်းစဉ်လေးမှာပါကဌာနစကလုံးလေးဝင်လာလိုက်တာနဲ့ဒီနေရာမှာကျမတို့တွေဒီကုသိုလ်ဘက်ကဆိုရင်18ပါးပဲကျန်တော့မယ်ဒါဒီလောကီကုသိုလ်18အကုသိုလ်ဘက်ကကြည့်ရင်တော့ဒီနေရာမှာဘုံဌာနကိုဖြစ်စေတဲ့ကံဒီအကုသိုလ်ကံ12ပါးကိုပါလားမပါလားဒါကိုပဲကျမတို့ဘုံပိုင်းတုံးကဒါကိုပါကဌာနစတုကဆိုပြီးလေ့လာခဲ့ပြီမှတ်မိမယ်နော်ကြားမယ်ဆိုတော့နည်းနည်းမိမယ်အကုသိုလ်ကံ12ပါးကာမကုသိုလ် 8ရူပကုသိုလ် 5အရူပကုသိုလ်4ဆိုပြီးတော့ဘုံဌာနကိုအကျိုးပေးတဲ့ကံကြတော့ဘယ်နှပါးဖြစ်သွားပြီလဲဆိုရင်ဒီနေရာမှာ29ဖြစ်သွားပြီရိုးရိုးကံနေနဲ့ယူတုံးကကြတော့33ပါဟုတ်တယ်နော်ဘုံဌာနကိုအကျိုးပေးတဲ့ကံလို့ပြောလိုက်တဲ့အခါကျတော့29ပါဖြစ်သွားတယ်နောက်တစ်ခုကံတော့ကံပဲအခုဥစ္စာရုပ်ကိုဖြစ်စေတဲ့ကံလို့ကျမတို့ကယူတော့မယ်ရုပ်ကိုဖြစ်စေတဲ့ကံလို့ယူလိုက်တဲ့အခါကျတော့အခုဒါရုပ်ပိုင်းကိုရုပ်ပိုင်းမှာရုပ်တို့ရဲ့ဖြစ်ကြောင်းတရားက၄ပါးရှိတယ်။ကံကြောင့်လည်းဖြစ်မယ်၊စိတ်ကြောင့်လည်းဖြစ်မယ်၊ဥရုကြောင့်လည်းဖြစ်မယ်၊အဟာရကြောင့်လည်းဖြစ်တယ်ဆိုတဲ့နေရာမှာရုပ်ကိုဖြစ်စေတဲ့ကံလို့ပါလာတော့ဒီထဲကနေကျမတို့ကချက်ပြန်လှုပ်လိုက်တော့ဒီနေရာမှာရုပ်ကိုဖြစ်စေတဲ့ကံထဲမှာဆိုရင်ကာမကုသိုလ်၈ပါးကကာမတုဂတိ9ဘုံသားနဲ့ကိုဖျောက်စေတယ်ဆိုတော့ကာမတုဂတိ9ဘုံသားဆိုတဲ့လူတွေနဲ့နတ်တွေမှာဆိုရင်ရုပ်တွေမရှိဘူးလားရှိတယ်ဆိုရင်ကာမကုသိုလ်၈ပါးသည်ရုပ်ကိုဖြစ်စေတဲ့ကံယူလို့ရမယ်အ အကုသိုလ်စေတနာ12ပါးကဘယ်ဘုံဌာနကိုအကျိုးပေးလဲဆိုတော့အပယ်4ဘုံငရဲတရစ္ဆန်ပြိတ္တာအတူတကယ်ဒီမှာယုတ်တည်းမရှိဘူးလားကမ္မဇယုတ်တည်းရှိကြတယ်ဆိုတော့ဒါလည်းဒါဒီယုတ်ကိုဖြစ်စေတဲ့ကံမှာယူလို့ရတယ်နောက်တစ်ခုအရူပကုသိုလ်ရူပကုသိုလ်5ပါးဒီရူပ16ဘုံကိုရောက်စေတယ်စဉ်းစားကြည့်အောင်အတင်ညသက်ဗြဟ္မဘုံကြီးကိုလည်းရောက်စေနိုင်တော့အတင်ညသက်ဗြဟ္မကြီးမှာရောယုတ်မရှိဘူးလားဒါဆိုသူယူလို့ရပြီရူပ15ဘုံကိုလည်းရောက်စေတော့ရူပ15ဘုံသားကယုတ်လည်းရှိမယ်နံလည်းရှိမယ်ဆိုတော့ရူပကုသိုလ်5ပါးလည်းယုတ်ကိုဖြစ်စေတဲ့ကံယူလို့ရပြန်ရောနောက်တစ်ချက်ဆက်စဉ်းစားတော့အရူပကုသိုလ်4ပါးကအရူပ4ဘုံကိုပဲပို့မယ်ဆိုတော့အရူပ4ဘုံကဗြဟ္မာကြီးတွေမှာယုတ်ရှိလားဒါဆိုရင်ကျမတို့ကယုတ်ကိုဖြစ်စေတဲ့ကံလို့ယူလိုက်တဲ့အချိန်ကျရင်ဘာမပါတော့ဘူးလဲဆိုရင်အရူပကုသိုလ်4ပါးမပါတော့ဘူးဒါလေးကိုကိုယ့်ဟာကိုမိကုန်းကိုကြည့်ပြီးစဉ်းစားနေတဲ့ဟာလေအပြီးတင်သွားတာနော်ယုတ်ကံဆိုရင်33ဘုံဌာနကိုအကျိုးပေးတဲ့ကံလို့ပြောရင်29ခုယုတ်ကိုဖြစ်စေတဲ့ကံကိုယူလိုက်တဲ့အခါမှာကျမတို့ကအကုသိုလ်ကံ12ပါးမယူလားဟုတ်လားအကုသိုလ်စေတနာ12ပါးလဲပါမယ်ဒါပြန်ယူတယ်နောက်တစ်ခုဘာပါအောင်မလဲဆိုရင်ကာမကုသိုလ်က10ပါးရယ်ရူပကုသိုလ်က5ပါးရယ်ဒီယုတ်ကိုဖြစ်စေတဲ့ကံပေါ့ဒါဆိုရင်ယုတ်ကိုဖြစ်စေတဲ့ကံကြတော့ဒီကွက်လေးနဲ့ယူသွားလိုက်တာအစစ်စစ်မှာဖြုတ်သွားတာလေးမြင်ထားဟုတ်ပြီနော်အဲ့ဒီတော့အဲ့ဒီလာတွေလုတ်တဲ့နေရာမှာဒီကံနေဒီယုတ်ကိုဖြစ်စေတယ်ဆိုပေမဲ့အကုသိုလ်ကံ12ပါးအခုကျမတို့တွေဖြစ်နေတာပဲလောဘမူစိတ်10ပါးရောမဖြစ်နေဘူးလားလောဘနဲ့ဆိုင်နာတွေလည်းကျမတို့ဖြစ်တယ်ဒေါသအကုသိုလ်ကံတွေလည်းဖြစ်တယ်ဝိသိကိစ္စနဲ့ဥဒ္ဒစ္စပါဝင်နေတဲ့မောဟအကုသိုလ်တွေလည်းဖြစ်ကြတယ်အခုအကုသိုလ်တွေဖြစ်နေပြီမြဲအခုချက်ချင်းအကုသိုလ်ဖြစ်အခုချက်ချင်းယုတ်ကြီးဖြစ်လာလားအကုသိုလ်ကံတွေ12ပါးဖြစ်နေတယ်ချက်ချင်းအပယ်လေးပုံသားတွေရဲ့ကံမစားယုတ်ဖြစ်သလားမဖြစ်ဘူးအခုကျမတို့တွေစာရီတင်ကြတယ်မဟာကုသိုလ်ကာမကုသိုလ်တွေဒီကာမကုသိုလ်တွေကဘယ်ဘုံဌာနအကျိုးပေးလဲဆိုရင်လူဘုံနဲ့နတ်ပြည်6ထပ်ကိုအကျိုးပေးတယ်ဆိုပေမဲ့အခုချက်ချင်းကျမတို့မှာလူယုတ်အစ်စ်ဖြစ်လာလားနတ်ယုတ်အစ်စ်တွေဖြစ်လာလားဒီကုသိုလ်တွေလုပ်နေတဲ့အတွက်ကြောင့်ကျမတို့မှာလူဘဝကမ္မဇယုတ်တွေမှာပတာရယုတ်5ပါးဒီကုသိုလ်တွေထပ်လုပ်လိုက်တဲ့အတွက်ကြောင့်ပိုကောင်းသွားလားမကောင်းဘူးမြင်အောင်ကြည့်တော့ကျမတို့မှာရှိတဲ့ဘာဝတွေရောရတာကမိမဘဝကြီးမကြိုက်ပါဘူးဆိုပေမဲ့ဒီကုသိုလ်တွေလှုပ်လိုက်လို့တချင်းပုံဘာဝပြောင်းမလားပုံဘာဝကလည်းအဋ္ဌိဘာဝမပြောင်းနိုင်ဘူးပတာရယုတ်တွေလည်းမပြောင်းဘူးဘာဝယုတ်လည်းမပြောင်းကျမတို့ရဲ့တန်တန်မှာရှိပြီးတဲ့ကမ္မစယုတ်ပို့ပြီးတော့လဲတိုးတက်မဖြစ်သွားဘူးဟုတ်တယ်နော်မြင်နေရမယ်ထွန်းဤသူစားဇီဝိတယုတ်တွေလည်းကန့်ကြောင်ဖြစ်တယ်လေကျမတို့တန်တန်မှာအခုကျမတို့လှုပ်လိုက်တဲ့ကာမကုသိုလ်ကြောင့်ကျမတို့ရဲ့ဇီဝိတယုတ်ပို့ပြီးတော့အသက်ရှည်သွားမယ်ကျမ်းမာသွားမယ်ရှိသလားမရှိနိုင်ဘူးဟရိယယုတ်ကရောပြောင်းလဲမှုမရှိဘူးဆိုတော့အခုဒီဘဝလူဘဝမှာရထားတဲ့ပတာရယုတ်ဒီဘာဝယုတ်ဒီဟရိယယုတ်ဒီဇီဝိတယုတ်ဒီဒီဘဝကုသိုလ်နဲ့မဆိုင်ဘူးပြီးခဲ့တဲ့ဘဝကံဒါဆိုရင်အခုလုံနေတဲ့ကာမကုသိုလ်ကလည်းဒီလိုကမ္မဇယုတ်ဒီဖြစ်ရင်လည်းနောင်ဘဝမှာဆိုတော့ဒီနေရာမှာပြုတ်လုံတုံးကတစ်ချိန်အကျိုးပေးတာကတစ်ချိန်ပြုလုပ်တုန်းကတစ်ချိန်အကျိုးပေးတာကတစ်ချိန်ကိုကျမတို့ပါဠိလိုပြောလို့ရှိရင်နာနာနာနာဆိုတာမတူကြတာနော်ကွဲပြားတယ်ဆိုတဲ့အတိုင်းဘလို့ကွဲပြားတာလဲခဏိကတဲ့ခဏိကဆိုတဲ့အတွဲကြောင့်ခဏတွေပေါ့ခဏတွေကွဲပြားတယ်တဲ့ဘလို့ခဏတွေကွဲတာလဲပြုလုပ်တဲ့ခဏနဲ့အကျိုးပေးတဲ့ခဏတွေတစ်ထက်တည်းမဟုတ်မြန်မာလိုရိုးရိုးပြောရင်ပြုတာကတစ်ချိန်အကျိုးပေးတာကတစ်ချိန်ဆိုတော့အကျိုးပေးတဲ့အချိန်မှာပြုတဲ့အချိန်မရှိတော့ဘူးဒါဆိုရင်အကျိုးပေးသွားပြီဆိုပြုတဲ့အချိန်ကကြံရစ်ခဲ့ပြီဆိုတော့အတိတ်ဒါကြောင့်နာနာခဏိကလို့ကျမတို့ကပါဠိတရားနည်းနဲ့ခဏိကဆိုတော့အချိန်တို့ဒီနာနာအတူတူမဟုတ်ဘူးကွဲကွဲပြားပြားဖြစ်နေတယ်ဆိုတဲ့အတွက်ကြောင့်ဒါကိုကျမတို့ကပါဠိတရားနည်းနဲ့အပေါင်းလက္ခဏာကိုမထည့်ခြင်းတော့နှစ်ခုကိုပေါင်းလိုက်တဲ့အခါခါခွေးရဲ့အပေါ်အက္ခရာကကကြီးဖြစ်တဲ့အတွဲကြောင့်နာနဲ့ခဏိကဆိုတာဖြစ်လာဟုတ်ပြီနော်နာနဲ့ခဏိကကိုအတိပဲပြန်ရင်နာနာခဏိကခဏခဏလေးတွေမတူကွဲပြားတယ်ဆိုတော့နာနာခဏိကနာနဲ့ခဏိကဆိုတာဘာလဲဆိုရင်ပြုတာကတစ်ချိန်အကျိုးပေးတာကတစ်ချိန်ကိုစကလုံးတို့တို့ပဲပြောအတိဟုတ်ပြီနော်ဒါကြောင့်နာနဲ့ခဏိကဆိုတဲ့ပါဠိစကလုံးကိုမြန်မာလိုပြောရင်အတိဒါကြောင့်နာနဲ့ခဏိကအတိတ်အကုသို့ ကာမကုသို့ရူပကုသို့စေတနာအလုံးပေါင်းလိုက်တော့29ရဲက4အရူပကုသို့4ကိုထပ်နှုတ်လိုက်တဲ့အတွက်ကြောင့်25ပါဟုတ်လား25ပါသည်ရုပ်ကိုဖြစ်စေသောကံမိဤကံဟေလို့ရိုးရိုးတန်မှန်ပြောရင်ကုသို့အကုသို့စေတနာကုသို့ပေါင်းက21အကုသိုလ်ကစနစ်ဆိုရင်ကံဟိဆိုရင်စေတနာပေါင်း33ပါကဌာနဘုံဌာနကိုအကျိုးပေးတဲ့ကံလို့ပြောတဲ့အခါမှာအဲ့ဒီကံ33နဲ့ကဘုံဌာနဘယ်ဘုံကိုမှမရောက်စေတော့တာကလောကုတ္တရာကုသိုလ်ဆိုတဲ့မကုသိုလ်ကလောကကလွန်မြောက်တာ哦ဒါကြောင့် तू ကလောက3ပါးဆိုတဲ့32ဘုံဌာနကိုအကျိုးမပေးတော့လောက3ပါးဆိုတာကာမကုသကာမဘုံရူပဘုံအရူပဘုံကာမရူပအရူပဘယ်ဘုံဌာနကိုမှအကျိုးမပေးတော့တဲ့အတွေ့အကြောင်းလောကုတ္တရာကုသိုလ်ကိုပြန်ဖြုတ်လိုက်တော့20နဲ့ကိုးပါးပဲကျန်တော့မယ်အဲ့ဒီမှာမှရုပ်ကိုဖြစ်စေတဲ့ကံဆိုတော့အဲ့26တဲကမှအရူပဘုံကရုပ်မှမရှိတာအရူပကုသိုလ်ထပ်ဖြုတ်လိုက်တော့25 25ပါးကိုလေရေးတွက်တဲ့နေရာမှာအခုလို့အခုချက်ချင်းကံမဇယုတ်တွေမဖြစ်စေဘူးဟုတ်လားကံကြောင့်ဖြစ်တဲ့ယုတ်ကိုကံမဇယုတ်လို့မခေါ်ဘူးလားကံကြောင့်ဖြစ်တဲ့ကံမဇယုတ်ဒီဘယ်နှပါးရှိလဲဆို18ပါเอกังก็9อเนกังก็9เอกัง9เเละมาจี้ไล่တော့ปตาระอยู่5บาบาวะอยู่2บาเฮริยะอยู่2บาชีวิตะอยู่2บาไอ้9บาดูกันนี่จ้องผิดเด้สุบิเมไอ้กันนี่ดิเบกันจ้องผิดตะเล้หลูจี้ไล่တော့ဟလာဒီနေရာမှာအကုသိုလ်ကံ12ပါးကာမကုသိုလ်8ရူပကုသိုလ်9ဒါပဲရှိမယ်ဒါဒီရုပ်ကိုဖြစ်စေတဲ့ကံတွေပဲအဲ့ဒီကံကလည်းအခုလို့အခုချက်ချင်းမဟုတ်တဲ့အတွက်ကြောင့်သူ့ကိုဝိသေသနာအထုပြုတော့အတိတ်လို့သုံးမယ်အတိတ်ကိုပါဠိလိုနာနာခဏိကဆိုတော့ပေါင်းထည့်လိုက်တော့နာနဲ့ခဏိကအတိတ်အကုသိုလ်ကာမကုသိုလ်ရူပကုသိုလ်စေတနာ25ပါးသည်ယုတ်ကိုဖြစ်စေသောကံမိဤမှတ်မိမယ်ဆိုရင်ဓမ္မမေဆွေများတစ်ခေါက်ပူဇော်ပေးပါနောက်တစ်ခါပူဇော်ပါဦ
းမာနေတိကအေကုသိုလ်အမကုသိုလ်ဒုက္ခကုသိုလ်စေတနာနဲ့ဆက်မှာပါသည်ယုတ်ကိုဖြစ်စေတော့ကံဤ
နောက်တစ်ခါအလွတ်ဆုံးမယ်မျက်စိမိတ်ပြီးပူဇော်မယ်